Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါတောတာရှင်များရှင် American ပြည်တော်စုမျိုးရော Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ် January 19ရက်စနေနေ့ညနေပိုင်း 6:00 ခွဲနဲ့ 9:00 အထိစီစဉ်တွေကိုလိုင်းတိုမီတာ 1925 ရောအနေနဲ့ထုတ်လွှင့်နေပါပြီ။ကျွန်မနန်းလာပါဒီကနေ့စီစဉ်မှုဖြစ်တာဝန်ယူသွားမှာပါ
။ကျွန်မစုမျက်မှောက်ပါရှင်။ဥရောပနိုင်ငံတွေမှာတော့ဒီအကြမ်းဖက်တိုက်ခိုက်မှုတွေရှိနေတယ်ဆိုတဲ့ဆိုရမှုတွေပိုများနေတာနဲ့အတူလုံခြုံရေးသတင်းအနေအထားမှာရှိနေကြပါရဲ့။ဖိလစ်ပိုင်နိုင်ငံမှာတော့ဟာယမ်မုန်တိုင်းထံအကြီးကျယ်ခံထားရတဲ့တက်ဂလိုဘယ်မြို့စီကိုပိုရဟမင်းကြီးသွားရောက်ခဲ့ပါတယ်။ဒီလိုနိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အခြေညာပေးပါမယ်ရှင်
။ကောင်းပါပြီ။ကယားပြည်နယ်ဒီမော့ဆိုမြို့နယ်တွင်လက်နက်ကြီးတင်နန်းကျောင်းကနေလက်နက်ကြီးစမ်းသပ်ပစ်ခတ်မှုတွေကိုဒေသခံတွေနဲ့ကရင်နီအမျိုးသားတွတ်တက်ရေးပါတီကဘာကြောင့်ကန့်ကွက်ရတာပါလဲ
။ဟုတ်ကဲ့ရဲ့အနေနဲ့ကတော့ဒီနိုင်ပြည်တော်အထက်ဆုံးလက်နက်ကြီးပစ်ခတ်မယ်ဆိုတာကအကပြင်လာတယ်။ဒီလိုဟုတ်ကဲ့ရဲ့ကရုပ်လူထုနဲ့အာညီသေးတယ်
။ကရင်နီတွတ်တက်ရေးပါတီရဲ့စီးပွားရေးဌာနတာဝန်ခံဦးဒယ်နီယာပါရှင်အသေးစိတ်ကိုနောက်ပိုင်းမှာတင်ပြပါမယ်။ဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်လုံးကျွတ်ခံယူပွဲကိုအပီလာမှာကျင်းပဖို့အခက်အခဲရှိနိုင်မယ်လို့တိုင်းရင်းသားတွေနဲ့88မျိုးဆက်ကောင်းဆောင်တွေသုံးသပ်နေကြတဲ့သတင်းနဲ့နိုင်ငံတကာသတင်းတပုတ်မှာတော့အနောက်နိုင်ငံတွေနဲ့မွတ်စလင်တွေအကြားကွယ်လွယ်မှုတွေအကြောင်းကိုတင်ပြပေးသွားမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်းခင်ခုရင်ဆုံးတော့စနေနေ့ထိပ်တန်းရောက်သတင်းတွေကိုမဆူမျက်မှောင်နဲ့မအင်ဂျင်နိုင်တို့ကကြီးညာပေးကြပါအောင်ရှင်။
ဥရောပနိုင်ငံတချို့မှာအကြမ်းဖက်မှုလုပ်မဲ့မတင်ကားသူတွေကိုရှာဖွေဖမ်းဆီးနေချိန်မှာပဲအစ္စလာမ်အစွန်းရောက်မှုနဲ့အစွန်းရောက်အကြမ်းဖက်မှုတွေကိုပူးပေါင်းတိုက်ခိုက်သွားမယ်လို့အမေရိကန်နဲ့ဗြိတိန်နိုင်ငံတွေကပြောကြားခဲ့ပါတယ်။ပြင်သစ်နိုင်ငံမှာတိုက်ခိုက်ခံခဲ့ရတဲ့ကိစ္စမှာထိရောက်ဥပဒေအတိုင်းဆောင်ရွက်နိုင်ဖို့အမေရိကန်နဲ့ဗြိတိန်တို့ကတတ်နိုင်သမျှဆက်လက်ကူညီသွားမှာဖြစ်တယ်လို့အကြမ်းဖက်တိုက်ခိုက်မှုတွေကိုကာကွယ်နိုင်ဖို့နဲ့အကြမ်းဖက်ကွန်ရက်တွေကိုနှိမ်နင်းနိုင်ဖို့နိုင်ငံတွေအားလုံးကလက်တွဲဆောင်ရွက်နေကြတယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့ဝါရှင်တန်မြို့တော်မှာတွေ့ဆုံအပြီးသမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်။အကြမ်းဖက်သမားတွေကိုနှိမ်နှင်းနိုင်ဖို့ရည်ရှိလုပ်ရမှာဖြစ်တယ်လို့ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကလည်းပြောကြားခဲ့ပါတယ်။ဘယ်လ်ဂျီယံနိုင်ငံမှာအကြီးအကျယ်အကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့စီစဉ်နေတယ်လို့ဆိုတဲ့မတင်ကားသူတွေကိုစီးနှင်းရှာဖွေဖမ်းဆီးမှုတွေကိုကြာသာရင်းနေတုန်းကလုပ်ခဲ့တာမှလက်နက်တွေရဲဝတ်စုံအတုတွေကိုတွေ့ရှိခဲ့ပါတယ်။ရဲကိုပြန်လည်ပြစ်ခတ်သူနှစ်ယောက်လည်းတေဆုံသွားပါတယ်။ဘယ်လ်ဂျီယံ၊ပြင်သစ်၊ဂျာမနီနဲ့အိုင်ယာလန်နိုင်ငံတွေမှာအကြမ်းဖက်သမားအဖြစ်မတင်ကားသူတွေကိုလိုက်လံရှာဖွေနေကြပြီးတော့စုစုပေါင်း24ယောက်ထက်မနည်းကိုလည်းဖမ်းဆီးထားပါတယ်။ဘယ်လ်ဂျီယံနိုင်ငံမှာတော့ဒီအကြမ်းဖက်အန္တရာယ်ကိုဒုတိယအမြင့်ဆုံးအဖြစ်တိုးမြင့်ထားတယ်လို့ဂျန်နဲ့ဥရောပနိုင်ငံတွေမှာလည်းလုံခြုံရေးသတိအနေအထားရှိနေကြပါတယ်။အရှေ့အလယ်ပိုင်းမှာစစ်ဆွေးကြွအဖွဲ့တွေနဲ့တွားရောက်တိုက်ခိုက်ခဲ့ပြီးတော့ဥရောပကိုပြန်လာကြတဲ့အစ္စလာမ်အစွန်းရောက်တွေရဲ့တိုက်ခိုက်မှုအန္တရာယ်တွေရှိနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေလည်းပိုပြီးတော့မြင့်မားနေပါတယ်ရှင်။
Charlie Hebdo အပတ်စဉ်ထုတ်မဂ္ဂဇင်းရဲ့မျက်နှာဖုံးမှာတမန်တော်မိုဟာမက်ပုံကိုဖော်ပြထားတာအတွက်ဖော်ပြထားတာကြောင့်ကဘာတလွားကထောင်နဲ့ချီတဲ့မွတ်စလင်တွေဆန္ဒပြခဲ့ကြပြီးတချို့ဆန္ဒပြမှုတွေဟာအကြမ်းဖက်တဲ့အနေအထားကိုရောက်ခဲ့ကြပါတယ်။နိုင်ဂျာနိုင်ငံတောင်ပိုင်းမြို့တစ်မြို့ဖြစ်တဲ့ဇင်ဒန်မှာတောက်ကြံနေကပြင်သစ်ယဉ်ကျေးမှုဌာနနဲ့ခရစ်ယာန်ဘုရားကျောင်းအများအပြားကိုဆန္ဒပြသူတွေကမိရှို့ခဲ့ကြပြီးလူ၄ဦးထက်မနည်းတေဆုံးခဲ့ပါတယ်။အသက်ခံရသူတွေထဲမှာရဲရရှိတဦးပါနေတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အကြမ်းဖက်ဆန္ဒပြတာတွေကိုပါကစ္စတန်နိုင်ငံကရာချီမြို့မှာလည်းတွေ့ခဲ့ရပြီးဆန္ဒပြသူရာပေါင်းများစွာဟာရဲတွေနဲ့ထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ခဲ့တာပါ။ဒဏ်ရာရသူ၃ဦးထဲမှာပြင်သစ်သတင်းဌာနက AFP ရဲ့ဓာတ်ပုံသတင်းတောက်တအူးလဲပါနေပါတယ်။ဆန္ဒပြပွဲတွေကိုအစ္စလာမဘတ်နဲ့လာဟိုးအပါအဝင်ပါကစ္စတန်နိုင်ငံမြို့ကြီးတချို့မှာပါတွေ့ရပါတယ်။အယ်ဂျီးယားနိုင်ငံမှာတော့ဒီမြို့တော်ရဲ့ကန်းနာတဝိုက်ရဲတွေနဲ့ဆန္ဒပြသူတွေကြားအထီးကျုံးနေဖြစ်ပွားခဲ့ပြီးဆန္ဒပြသူတွေကခဲတွေပလင်းတွေနဲ့ပစ်ပေါက်ခဲ့ကြပါတယ်အဲ့ဒီထဲမှာယာနဲ့ချီတဲ့ဆန္ဒပြသူတွေဟာအစပိုင်းမှာတော့ငါဟာမိုဟာမက်လို့အဓိပ္ပာယ်ရတဲ့အစာတန်းတွေကန်ဆောင်ဝေယံပြီးတော့ငိမ့်တန်းစွာချီတက်ခဲ့ကြပါတယ်ဂျော်ဒန်နိုင်ငံအမန်နဲ့တူရကီကအစ္စတန်ဘူမြို့တော်မှာလည်းဆန္ဒပြမှုတွေရှိငြင်းငြင်းကြမ်းကြမ်းဖြစ်ခဲ့ပါတယ်။ Charlie Hebdo Magazine ရဲ့နောက်ဆုံးတုပ်စာဆောင်မျက်နှာဖုံးမှာတော့တမန်တော်မူဟာမက်ကိုယက်ရှေ Charlie ကျွန်ုပ်ဟာ Charlie လို့ရေးသားထားတဲ့စိုင်းပုတ်ကင်ထားတဲ့ပုံကိုတင်ထားပြီးအဲ့ဒီစာတန်းအောက်မှာအားလုံးကိုခွင့်လွှတ်တယ်လို့ရေးသားထားပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံမှာရောက်ရှိနေတဲ့ပေါ်ရဟမင်းကြီးဖရန်စစ်ဟာနိုင်ငံအရှေ့ပိုင်းကဟာယာမုန်တိုင်းထံအကြီးအကျယ်ခံထားရတဲ့ဒါဂလိုဘယ်မြို့စီကိုသွားရောက်ခဲ့ပါတယ်။ 2013ခုနှစ်တုန်းကလူပေါင်း9000ကျော်တေဆုံးခဲ့တဲ့မုန်တိုင်းနဲ့ပတ်သက်တဲ့သတင်းတွေကိုမြင်တွေ့ခဲ့ရပြီးတဲ့နောက်မှာဖိလစ်ပိုင်ကိုတနည်းသွားမယ်လို့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းမိုးရဲလီထဲမှာပိုယဟန်မင်းကြီးကိုလာပြီးတော့တွေ့ကြတဲ့ပြည်သူသသိန်းခွဲလောက်ကိုပိုယဟန်မင်းကြီးကပြောကြားခဲ့ပါတယ်မုန်တိုင်းထံကြောင့်ဖိလစ်ပိုင်ပြည်သူတွေထိခိုက်ခံစားကြရတာကိုစာနာပါတယ်လို့ပိုယဟန်မင်းကြီးကပြောကြားခဲ့ပြီးတော့သူတို့နဲ့အတူစိတ်ငြိမ်တဲ့နှလုံးသားနဲ့ကြိတ်မိတ်ခံစားပြီးအတူတွဲလမ်းလျှောက်သွားမှာဖြစ်တယ်လို့လည်းပြောကြားသွားပါတယ်ဒီမုတ်တုံမုန်တိုင်းချင်းကပ်လာတဲ့အတွက်ဟင်းလင်းပြင်းထဲမှာလုတ်တဲ့ဝိပုစုတောင်းပွဲအပြီးမှာပဲပိုယဟန်မင်းကြီးဟာသူ့ရဲ့ခရီးစဉ်ကိုဆော့ပြီးတော့အဆုံးသတ်ပြီးတက်ကလိုဗန်မြို့ကနေပြန်သွားခဲ့ပါတယ်တနင်္ဂနွေနေ့ကျရင်တော့မနီလာမြို့တော်မှာလူပေါင်းတန်းချီလာရောက်မယ်လို့ခန့်မှန်းထားတဲ့ဝိပုပွဲကိုပိုယဟန်မင်းကြီးဥဆောင်ကျင်းပဖို့ရှိနေပါတယ်ကြာသပတေးနေ့ကနေတင်းတင်းလာနေအထိဖိလစ်ပိုင်နိုင်ငံကိုရောက်ရှိနေတဲ့ပိုယဟန်မင်းကြီးကဖိလစ်ပိုင်နိုင်ငံမှာနှစ်ပေါင်းများစွာအခြေတည်လာတဲ့အာဂတိလိုက်စားမှုတွေကိုတိုက်ဖြတ်ပြီးတော့စည်ရဲမွဲတင်မှုနဲ့လူမှုရေးမညီမျှမှုပြဿနာတွေကိုဖြေရှင်းဖို့လိုအပ်တယ်လို့ပြောကြားခဲ့ပါတယ်။ပိုယဟန်မင်းကြီးလာရောက်နေတဲ့အတွက်မြို့တော်ထဲမှာလုံခြုံရေးကိုလည်းအထူးတင်းကျပ်ထားပါတယ်ရှင်။
တရုတ်နိုင်ငံရန်စီမြစ်မှာဆွဲသင်မော်တစင်းမတော်တဆနစ်မြုပ်ခဲ့ပြီးလိုက်ပါလာတဲ့ခရီးသည်22ဦးသေဆုံးခဲ့တယ်လို့တရုတ်အာဏာပိုင်တွေကဒီကနေ့အတည်ပြုပြောဆိုခဲ့ပါတယ်။တဦးကတော့ပျောက်ဆုံးနေဆဲဖြစ်တယ်လို့ဆိုပါတယ်။ဂျန်ဇူးဒေတာရဲ့အရှိခိုင်မှာဂျာတာပတိနေကအသစ်ဆောက်လုပ်ထားတဲ့အဲ့ဒီသင်မော်နစ်မြုပ်ခဲ့တာဖြစ်ပြီးခရီးသည်25ဦးလိုက်ပါလာတာပါ။၃ဦးကိုတော့ကယ်တင်နိုင်ခဲ့တယ်လို့တရုတ်အာဏာပိုင်တွေကတောက်ကြနေကပြောပါတယ်။တင်မော့မှာလိုက်ပါစီးနင်းလာသူအများစုဟာနိုင်ငံသားတွေဖြစ်ပြီးစင်ကာပူအိန္ဒိယနဲ့ဂျပန်တို့ကဖြစ်တယ်လို့ဆိုပါရယ်တင်မော့နှိမ့်ညွတ်မှုနဲ့ဒီတင်မော့နှိမ့်ညွတ်ရတဲ့အကြောင်းရင်းကိုတော့အာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်ရှင
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညไซโดมิเตอร์19 kHz 15965ไซโดมิเตอร์25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
စနေနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်နှစ်ပေါင်း100ကျော်အတွင်းမှာ2014ခုနှစ်ဟာအပူဆုံးနှစ်ဖြစ်ခဲ့တယ်လို့ American သိပ္ပံပညာရှင်အဖွဲ့နှစ်ခုတရားပြုလုပ်ခဲ့တဲ့လေ့လာချက်တွေကသုံးသပ်ခဲ့ပါတယ်2014ခုနှစ်တုန်းကကမ္ဘာမြေပြင်ရဲ့အပူချိန်ဟာပြင်းမြ 14.68 ဒီဂရီဆဲလ်ဆီယပ်ရှိခဲ့တယ်လို့ American အာကာသစူးစမ်းရေးအေဂျင်စီ NASA ရဲ့ Goddard အာကာသသိပ္ပံသုတေသီတွေကတွေ့ရှိခဲ့ပါတယ်။ဒီအပူချိန်ဟာဆိုရင်20ရာစုတုန်းကပြင်းမြရှိခဲ့တဲ့အပူချိန်ထက်ကို 1.22 ဒီဂရီဆဲလ်ဆီယပ်ပိုများနေတာဖြစ်ပါတယ်။တခါအမေရိကန်အစိုးရရဲ့အနဝါနဲ့လေဒုဆိုင်ရာဌာနရဲ့တွေးရှိချက်မှာတော့2014ခုနှစ်ပြင်းမြအပူချိန်ဟာ 14.52 လို့သုံးသပ်ပါတယ်။ကမ္ဘာကြီးရဲ့ရာသီဥတုဟာပုံမှန်ဖြစ်နေဖို့အရေးကြီးတယ်ဆိုတာနိုင်ငံခေါင်းဆောင်တွေသဘောပေါက်နိုင်ဖို့လေ့လာမှုတွေကိုလုပ်နေရတာဖြစ်ပြီးတော့အခုလိုရာသီဥတုပြောင်းလဲပူနွေးလာနေတာဟာလူသားမျိုးနွယ်တွေအတွက်အင်မတန်အရေးကြီးတယ်လို့ NASA ကရာသီဥတုဆိုင်ရာသိပ္ပံပညာရှင်ကပြောကြားခဲ့ပါတယ်။ကမ္ဘာရာသီဥတုအပူချိန်ဆက်လက်မြင့်တက်နေရင်အန္တရာယ်ရှိတဲ့ရာသီဥတုဖောက်ပြန်မှုတွေကနေလူမှုကျန်းမာရေးအပေါ်စိုးရိမ်ရတဲ့တက်ရောက်မှုတွေရှိနိုင်ပြီးတော့အစာအသောက်စိုက်ပျိုးထုတ်လုပ်မှုဘိုင်းမှာလည်းထိခိုက်နိုင်တယ်ဆိုတာကိုသိပ္ပံပညာရှင်တွေကကြေကြေပြန့်ပြန့်လက်ခံသဘောတူထားကြပါရဲ့ရှင်
American ပြည်ထောင်စုမှာလိန်တူချင်းလက်ထက်ထိမ်းမြဖို့ဖွဲ့စည်းပုံအခြေခံဥပဒေအရအခွင့်အရေးရှိမရှိဗဟိုတရားရုံးချုပ်ကဆုံးဖြတ်ပေးတော့မှာပါ Kentucky Michigan Ohio နဲ့ Tennessee ပြည်နယ်တွေမှာလိန်တူချင်းလက်ထက်ထိမ်းမြတာကိုပိတ်ပင်တားမြစ်တဲ့အောက်တရားရုံးရဲ့စီရင်ထုံးအပေါ်အယူခံတင်သွင်းတာတွေကိုစစ်ဆေးကြားနာမှာဖြစ်တယ်လို့တရားရုံးချုပ်ရဲ့တောက်ကြနေကကြေညာချက်မှာဖော်ပြထားပါတယ်။အခြားပြည်နယ်10ခုမှာလည်းဒီလိုလက်ထက်ထိမ်းမြတာကိုပိတ်ပင်ထားတာပါ။လာမယ့် April လမှာဒီအယူခံတွေကိုဗဟိုတရားရုံးချုပ်ရဲ့တရားသူကြီး9ဦးကကြားနာစစ်ဆေးမှာဖြစ်ပြီးဇွန်လမှာစီရင်ချက်ချမှတ်မယ်လို့မျှော်လင့်ရပါတယ်ရှင်။
စနေနေ့ညနေပိုင်းနောက်ဆုံးတည်ထားရတဲ့ထိတ်တန့်ရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့မအင်ဂျင်နိုင်တို့ကကြေညာပေးခဲ့တာပါ VOA ကနေစနေနေ့ညနေဖက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဦးစားပေးထုတ်လွှင့်ပေးသွားမှာပါကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ် Miss Yang Hee Lee ရဲ့ January 16ရက်နေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာရခိုင်ပြည်နယ်အတွင်းကလူနည်းစု Muslim Rohingya တွေအရေးနဲ့ပတ်သက်ပြီးအစိုးရဘက်အကြံပြုချက်တွေကိုမြန်မာနိုင်ငံအစိုးရဘက်ကပယ်ချလိုက်ပါတယ် Miss Yang Hee Lee ရဲ့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေအပေါ်ခြုံငုံသုံးသပ်ချက်တွေနဲ့ပတ်သက်ပြီးနှစ်ဖက်အတိုင်းဝိုင်းကြားကလွတ်တော်ကိုယ်စားလှယ်တွေအကြားမှာလည်းအမြင်မတူမှုတွေလည်းရှိနေပါတယ်အပြည့်စုံကိုတော့ကိုအောင်ရဲမောင်မောင်ကပြောပြမှာပါ
ကိုင်ပြည်နယ်ရဲ့ပြည်ထနာဟာနိုင်ငံတကာအတွက်ပါရှုပ်ထွေးဖြစ်စေပြီးတော့ကုလအဖွဲ့ဝင်အားလုံးနဲ့ပါသက်ဆိုင်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ထူးကိုယ်စားလှယ်ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါ။ရကိုင်ပြည်နယ်အတွက်အဖြေရှာဖို့ဆိုရင်နိုင်ငံတကာအခွင့်အရေးစံနှုန်းတွေကိုဗိုလ်ပြုဖြစ်ရှင်းရလိမ့်မယ်လို့ပြောဆိုခဲ့တယ်လို့ရကိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တိုင်းပွဲတစ်ခုလုံးကိုတင်းကျုံတံပေးတဲ့နည်းနဲ့အဖြေမရှာဖို့ပြောဆိုချက်တွေကိုပယ်ချတယ်လို့မြန်မာအစိုးရရဲ့ပြောခွင့်ရှိသူဦးရထွတ်ကပြောပါတယ်။
ကုလသမဂ္ဂအခွင့်အရေးကိုယ်စားလှယ်တွေကလာကနေကိုဟိုဘက်ကပေးတဲ့သတင်းချက်လက်တွေကိုအခြေခံပြီးလာနေတော့ဒီလိုမျိုးကောက်ချက်တွေကလွဲတာပဲအဲ့တော့ကျွန်တော်တို့ခုလုပ်နေတာကရခိုင်ပြည်ဘက်ကမှခင်ဗျားတွေ့ပါလိမ့်မယ်နှစ်ဖက်လုံးမှာရှိတဲ့ပြည်မှုကျူးလွန်တဲ့လူတွေအားလုံးကိုကျွန်တော်နှိရှိထောင်တန်းကျွန်တော်ချမှတ်ခဲ့တယ်ဒီကနေ့ဒုက္ခသည်စခန်းမှာရှိနေတဲ့ရိုဟင်ဂျာဟိုသူတို့သူတို့ခေါ်နေတဲ့ဘင်္ဂါလီတွေရောနောက်တစ်ခါရခိုင်ဒုက္ခသည်စခန်းတွေရောအားလုံးကိုကျွန်တော်တို့နိုင်ငံတကာအဖွဲ့အစည်းတွေကအကူအညီကိုပေးနေတာရှိတယ်နောက်2014နှစ်ဝက်ပိုင်းကစပြီးတော့ရခိုင်ပြည်မှာတည်ငြိမ်အေးချမ်းမှုအခြေအနေတွေအများကြီးတိုးတက်လာတာရှိတယ်အဲ့ဒါတွေကသူတို့အတိမတ်ပြူရမယ်ကိစ္စတွေပဲ။ဒါတွေကိုအတိမတ်ပြူရနေခုနလိုတစ်ဖက်သက်ကောက်ချက်ဆွဲနေတော့အဲသူနောက်တစ်ခါရခိုင်ပြည်နယ်ကိုလာလို့ရှိရင်ရခိုင်တိုင်းသားတွေရဲ့ပူပေါင်းဆောင်ရွက်ကိုတော့လုံးဝရမှာမဟုတ်တော့ဘူး။အဲ့ဒါကိုတော့သူတို့နားလည်ဖို့လိုတော့ဘူး
။လူ့ခွင့်ရေးထူးကိုယ်စားလှယ်မင်းဆန်ဟီလီကပြည်ရင်းမှာပြတ်ထန်းဖို့ပြင်ဆင်နေတဲ့မျိုးဆောင်ဥပဒေ၄မျိုးထဲမှာအပြန်အလှန်နားလည်သိခံမှုနဲ့အားလုံးသဟဇာတအတူတကွရှင်တွဲနေထိုင်ကြဖို့အတွက်ဒီဥပဒေကြမ်းတွေကိုတည်တည်ကြာလေးလာသုံးသပ်စေချင်တယ်လို့ပြောဆိုချက်ပေါ်မှာလည်းဥယျထုတ်ကအခုလိုတုံ့ပြန်ပါတယ်
။ဒီဟာတွေအားလုံးကဘယ်ဘာသာမှဖိနေဖို့မဟုတ်ဘူးဘာသာကူးပြောင်းတဲ့ခါမှာဟာလာဘာသာကူးပြောင်းမှုကိုခွင့်ကောင်းယူပြီးတော့တစ်ဖက်ဖက်ကနေပြီးတော့မှဖိနေလို့မရအောင်ဒါမှမဟုတ်သူဆန္ဒနဲ့သူကူးပြောင်းတဲ့ဟာကိုမပြောင်းအောင်လို့တားလို့မရအောင်အဲနီလန်းတကြားဖြစ်အောင်လုပ်တာလေစင်ကာပူလိုမလေးရှားလိုနိုင်ငံမျိုးမှာလည်းဒီ registration ကိစ္စရှိတာပဲတကယ်ကြတော့အဲ့ဒါကအဲ့ဒီဥပဒေသားကျင့်သုံးနိုင်မယ်ဆိုရင်ဘာသာပြောင်းတဲ့ပုံမှာမူတည်လို့နှစ်ဖက်ကြားမှာအငင်းပေါ်တဲ့ဟာတွေတော့မှကျွန်တော်တို့ကာကွယ်ပေးနိုင်မှာပေါ့
ဆဲကြခီးစဉ်အပြီးမစ္စယန်ဟီလီပြောဆိုသွားတဲ့နောက်ဆုံးနေ့တနင်္လာရှင်းလင်းပွဲတဲကထုတ်ပြန်ပြောဆိုချက်တွေထဲမှာရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ရ ेंजर တိုင်းဝမ်ကိုဇောင်းပေးလို့နေလို့မြေပေါ်မြို့နယ်ရဲ့ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ
်အစိုးရဘက်ကဟိုဖြည့်ရှင်းတဲ့အခါမှာတော့ဒီပြည်သူ့80ခုနိုင်ငံသားဥပဒေနဲ့နိုင်ငံသားဖြည့်ရေးကိုအဓိကဇောင်းပေးပြီးတော့နော်ကျွန်တော်အဓိကလည်းကြားတယ်အဲ့ဟိုဥတည်ပြီးတော့ဖြည့်ရှင်းနေပါတယ်ဒါအတူရှင်းတဲ့နေထိုင်ရေးဆိုတာကဟိုအစိုးရကဖိအားပေးလို့ရတာမျိုးမဟုတ်ဘူးဒါတော့ဒီ open city ရဲ့ဆက်ဆံရေးပုံမှာမူတည်ပြီးတော့เนาะသူတို့ကနိုင်ငံသားဖြစ်လာတဲ့အခါမှာနိုင်ငံသားအခွင့်အရေးရလာတဲ့အခါမှာဒါတွေကကျွန်တော်တို့လည်းပြောပြီးပါပြီဒါတွေကတဖြည်းဖြည်းချေလျှော့သွားလိမ့်မယ
်ဒါပေမဲ့တစ်ဖက်မှာတော့ဘူတိတော်မျိုးနယ်ပြည်သူ့တော်ကိုယ်စားလှယ်ဥွှေမောင်းကတော့မစ္စယန်ဟီလီရဲ့ရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်ပြီးတော့သုံးသက်တင်ပြချက်ဟာနှစ်ဖက်အတိုင်းဝန်ကြားမျက်မျက်တတပြောဆိုခဲ့တာကိုတွေ့ရတယ်လို့ဆိုပါတယ
်ဟုတ်ပါပြီဒီအရင်တစ်ခေါက်နဲ့နှိုင်းရှင်တော့ဒီတစ်ခေါက်ကတော့လေဒါကိုရဲ့ဒီလာဘောကကပ္ပလုံးကိုလည်းနားထောင်တယ်။ပြီးရင်တို့တို့ဒီရခိုင် action plan ကိုဖော်ဆောင်တဲ့အခါမှာလည်းဒီနဖက် community ရဲ့အဆိုးရောက်ဖြစ်ပြီးအဲ UN ဖွဲ့စည်းပြီးတော့ international norm တွေနဲ့ပါသူကအဲ့ဒါကိုသိနာပြီးတော့ဒီအားလုံး all inclusive ဖြစ်တဲ့ပုံစံနဲ့ကျွန်တော်တို့လုပ်မယ်ဆိုရင်ဒါကဟိုအဖြေဖြစ်ပါဘောနော်အဲ့လိုမလုပ်ဘဲနဲ့ရန်ဖြစ်ပါစို့လို့ရန်လိုမှစို့လို့ဟိုဒါဆိုဆိုးရိမ်ပြီးတော့နဖက် community ကိုအဲ့ဒါမျိုးပြင်းထန်အခွဲထားတာ segregation အဘောလို့လုပ်ထားတာဒီအဖြစ်ဘောဘူးတော့အဲ့ဒါမျိုးတွေသူရေးထားတော့ဘာလို့ဒီကျွန်တော်တွေ့ရတော့ဒီပြည့်ရ report ဒီအဲတော်တော်လေးကိုဒီနှစ်ဖက်လုံးကိုဖြန့်ကတက်တက်နဲ့အာဟိုထားပြီးတော့အဲ့ဒီအစီအခံစားအဲ့ဒီမှာသူသိနေထုတ်သွားတာကိုတွေ့ရတယ
်မင်းဆရာကြီးလေးအနေနဲ့တော့သူရဲ့ဒုတိယမြောက်မြန်မာနိုင်ငံခီးစဉ်အတွင်းမှာရခိုင်ပြည်နယ်အတွင်း၃ရက်ကြာနေထိုင်ပြီးတော့မွတ်စလင်လူနည်းစုတွေပေါ်နိုင်ငံသားစီစီကပ်ပြားထုတ်ပေးနေတဲ့အခြေအနေတွေအပါအဝင်ပြိပခဖြစ်ခဲ့တဲ့နှစ်ဖက်အတိုင်းဝန်ကလူမျိုးစုတွေရဲ့ဒုက္ခသည်စကန်တွေကိုလည်းတွားရောက်လေ့လာခဲ့တာပါခင်ဗျာ
ကိုအောင်ရဲမောင်မောင်ပါရှင်ဆက်လက်ပြီးပြည်ရင်းသတင်းနောက်တစ်ပုဒ်တင်ပြပါအောင်မယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်လုံးကျွဆန္ဒခံယူပွဲဧပြီလမှာကျင်းပဖို့လွတ်တော်နာယကသူရဦးရွှေမန်းပြောပေမဲ့ဒီလိုဖြစ်လာဖို့အခက်အခဲတွေအများကြီးရှိနေတယ်လို့တိုင်းရင်းသားနဲ့88မျိုးဆက်ခေါင်းဆောင်တို့ကသုံးသပ်ပါတယ်။2015ရွေးကောက်ပွဲမတိုင်ခင်မှာအ ਨੇ ဆုံးပြည်내အခွင့်အရေးတွေကိုပိုးပြီးပေးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပြောင်းလဲပေးဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နိုင်ကပြောပြမှာပါ။
ရွေးကောက်ပွဲကျင်းပမဲ့2015ခုနှစ်ရောက်လာတဲ့အချိန်မှာဖွဲ့စည်းပုံပြင်ဆင်ရေးတိုင်းရင်းသားခေါင်းဆောင်တွေဘက်ကအလေးပေးပြောဆိုလာပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပြည်ထောင်စုလွှတ်တော်နိုင်ကသူရဦးရွှေမန်းနဲ့တိုင်းရင်းသားခေါင်းဆောင်တွေတွေ့ဆုံရမှာဖွဲ့စည်းပုံပြင်ဆင်ရေးအဓိကဆွေးနွေးခဲ့ကြတာပါ။သူရဦးရွှေမန်းကဖွဲ့စည်းပုံပြင်ဆင်ရေးပြည်လုံးကျွဆန္ဒခံယူပွဲကိုဧပြီလမှာကျင်းပဖို့စီစဉ်ထားတယ်လို့ပြောဆိုပေမဲ့အဲ့ဒီအဆင့်ထိဖြစ်လာဖို့တော့မမျှော်လင့်ထားဘူးလို့ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ရခိုင်အမျိုးသားပါတီခေါင်းဆောင်တဦးဖြစ်သူဦးဝေတောင်က VOE ကိုပြောပါတယ်
။ဦးရွှေမန်းပြောတာကလက်ရှိကိုကြည့်နေတယ်။ဒါပေမဲ့ဦးလေးလာကြရ တင်လိုက်လို့ပြောတယ်။ဟိုလေလမ်းကြောင်းတရားဆိုရင်ကျတော့မှာခဏခဏရခိုင်တော့ကျောကကျင်းတော့သဘောတူမှာကျင်းရရမှာ။ဒီနေရာမှာတော့ကျွန်တော်ကိုယ်စံမြန်ရတာဒီလိုသဘောတူလို့ဆိုရင်ဒီကိစ္စနဲ့ခဏတော့အရှင်းရဖို့ပြန်နိုင်တယ်လို့
အလားတူပြီးခဲ့တဲ့သတင်းဘက်ကအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်နဲ့ဖွဲ့စည်းပုံပြင်ဆင်ရေးအလေးထားဆွေးနွေးခဲ့ကြတဲ့88မျိုးဆက်ပွင့်လင်းအဖွဲ့အစည်းခေါင်းဆောင်တအုပ်ဖြစ်သူကိုမြအေးကလည်းတီလုံးကျွတ်ဆန္ဒခံယူပွဲကျင်းပဖို့အခက်အခဲတွေအများကြီးရှိနေတယ်လို့ပြောပါတယ်
။ချိန်ကာလကန့်သက်ချက်အရတော့ကျွန်တော်မြင်တဲ့အမြင်10လလောက်ပဲကြံတဲ့အခါမှာတီလုံးကျွတ်ဆန္ဒခံယူပွဲလို့ခုဆိုတဲ့အခြေအနေကကျွန်တော်ထင်တယ်တော်တော်ခက်ခဲလိမ့်မယ်လို့ကျွန်တော်ထင်တယ်ဖြစ်လာခဲ့ရင်တော့အများကောင်းပါလေရွေးကောက်ပွဲကနိုဝင်ဘာမှာလုပ်မှာဆိုတော့ဒီကြားထဲမှာတီလုံးကျွတ်ဆန္ဒခံယူဖို့ပြင်ဆင်မှာနဲ့မဲဆန္ဒစီရင်ပြုစုမှာနဲ့ဆိုတော့အချိန်ကာလရဲ့ကန့်သက်ချက်ကတော့တော်တော်ကိုအကျက်အသေးတစ်ခုလို့ကျွန်တော်မြင်တယ်ဗ
ျစစ်မှန်တဲ့ဒီမိုကရေစီရွေးကောက်ပွဲနဲ့ဖက်ဒရယ်ပြည်ထောင်စုဖြစ်ဖို့ဆိုရင်2015ရွေးကောက်ပွဲမတိုင်ခင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုတယ်လို့လည်းတိုင်းရင်းသားတွေကမြင်ကြောင်းဦးအေးတောင်က VOE ကိုပြောပါရယ်ဖွဲ့စည်းပုံပြင်ဆင်ရေးမှာအဓိကဥတီပြင်ဆင်ရမယ့်ပုံမှား436ကိုမပြင်နိုင်သေးရင်တော့ပြည်내အုပ်ချုပ်ရေးလုပ်ပိုင်ခွင့်တွေပိုးပြီးပေးဖို့စရာတွေကိုဖွဲ့စည်းပုံမှာအရင်ဆုံးပြင်သင့်တယ်လို့လည်းကိုမြအေးကဆိုပါရယ
်ရွေးကောက်ပွဲမတိုင်ခင်မှာဖြစ်နိုင်တယ်များပြောကြောင်းဖြစ်အောင်ပြင်ဆင်ကြပါတယ်ပြင်တဲ့အကျိုးသက်ရောက်မှုကလည်းတိုင်းရင်းသားတွေအားလုံးဒန်းတူညီနာအစိုးရကိုခေါ်ဆောင်ပေးတဲ့နိုင်ငံတော်သမ္မတကြီးပြောနေလဲပေါ့ဗျာဖက်ဒရယ်ပြည်စနစ်ကိုအခြေခံတော့တည်အောင်စုကိုဦးတည်တဲ့ပြင်ဆင်မှုမျိုးဖြစ်သွားမယ်ပြည်내ခွင့်ရေးတွေပို့ပေးမယ်လုပ်ပိုင်ခွင့်တွေပို့ပေးမယ်ပြည်내ဝန်ကြီးချုပ်ရွေးချယ်မှုပုံစံတွေနဲ့ကြောင်းပြင်မယ်အဲ့လိုအခြေအနေမျိုးတွားစေချင်ပါတယ်နောက်ကြံတဲ့အပိုင်းတွေကိုတော့2015လို့မှပြင်မယ်ဆိုလဲဆက်လိုက်ဆက်လိုက်အဲ့လိုဆက်လိုက်ဆက်လိုက်ဆင်ငယ်ဆင်ငယ်ကျွန်တော်တို့တွားကြင်ပါတယ်၄6ကိုလည်းကံရောသားတို့ကကိုယ်စီလည်းများပါပါဝင်ပြီးတော့မှတစုံတရာဖြည့်ရော့ပေးစီတင်ပါလေဒါကျွန်တော်တို့ရဲ့သဘောထားပါပဲ
လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်လေပြည်လုံးကျွတ်ဆန္ဒခံယူပွဲကျင်းပဖို့အဆင့်ဆင့်သွားရမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အမျိုးသားလွှတ်တော်ကိုယ်စီလည်းဦးအောင်ကြည်ညွန့်က VOE ကိုပြောပါတယ
်ပြည်လုံးကျွတ်ဆန္ဒခံယူပွဲကြီးလို့ကိုဆိုရင်နံပါတ်1ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဥပဒေကြမ်းတင်သွင်းနိုင်ဖို့လိုအပ်တယ်နံပါတ်2အဲ့ဒီဥပဒေကြံကိုဒီတောင်စုလွှတ်တော်ထဲမှာဆွေးနွေးပြီးတော့မဲခွဲဆုံးဖြတ်တဲ့အခါမှာ85ရာဂိုင်းနှုန်းကျော်တော့ထောက်ခံမဲရရှိဖို့လိုတယ်။နံပါတ်3အဲ့ဒီထောက်ခံမဲရပြီးတော့မှလူတို့ဆန္ဒခံယူဖို့လိုတဲ့ကိစ္စရပ်တွေကိုဆန္ဒခံယူရမှာဖြစ်တဲ့အတွက်ကြားထဲမှာဆောင်ရွက်ရမယ်လုပ်ငန်းစီတွေတော့အများကြီးရှိနေသေးတယ်လို့ပြောရမှာ
။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာအဓိကထားတဲ့ပုံမှန်436ပြင်ဆင်ရေးအတွက်အမျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့88မျိုးဆက်ခေါင်းဆောင်တွေဥဆောင်တဲ့ပြည်သူဆန္ဒသဘောထားကောက်ယူရမှာလက်မှတ်ပေါင်း5သန်းကျော်ရရှိထားပြီးလွှတ်တော်ကိုတင်သွင်းထားတာပါ။ပုံမှန်436မှာဖွဲ့စည်းပုံကိုပြင်မယ်ဆိုရင်တက်မတော်သား25ရာခိုင်နှုန်းပါဝင်နေတဲ့လွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်သဘောတူလက်ခံမှဖွဲ့စည်းပုံကိုပြင်နိုင်မယ်လို့ကြေညာထားတာပါရှင
်။မအင်ဂျင်နိုင်ပါရှင်။နိုင်ငံတကာသတင်းဖက်အလဲမပဲခင်ပြည်တွင်သတင်းတပုတ်နောက်ဆုံးတင်ပြပေးချင်ပါတယ်။ဒေါက်တာရှင်များရှင်။တိတခါနှွေအပါအဝင် KNPP ခေါ်ကရင်အမျိုးသားတိုးတက်ရေးပါတီကနေကန့်ကွက်ထားတဲ့ကယားပြည်နယ်ဒီမော့ဆိုမြို့နယ်ဂေါဒေါသမကြီးရွာအနီးလက်နက်ကြီးတင်တန်းကျောင်းကလက်နက်ကြီးစမ်းသပ်ပစ်ခတ်မှုကိုရပ်ဆိုင်ဖို့ပြည်내အစိုးရကနေစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းခဲ့တယ်လို့ဒေသတွင်း KNPP ကောင်ဆောင်တွေကပြောပါရယ်ဒီလိုဖြစ်စဉ်တွေနဲ့ဆက်ဆက်ပြီးပြည်သူတွေအနေနဲ့စိုးရိမ်မှုတွေမရှိကြဖို့ပြည်내ဝန်ကြီးချုပ်ကပြောဆိုခဲ့တယ်လို့လည်းနိုင်ငံရေးပါတီဝင်တွေကပြောပါရယ်အဖြေဆုံးကိုတော့ထိုင်းချေဆိုင် VOA သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ
်ဟုတ်ကဲ့ပါကယားပြည်နယ်တင်မောစုမြို့နယ်ဒေါရမယွာနီအမှတ်14တန်းမြစ်တင်နန်းကျောင်းကလက်နက်ကြီးစမ်းသပ်လေးချပြေခတ်မှုကိစ္စရကိုပြည်နယ်အစိုးရကနေတဆင့်စစ်ပတ်ဆိုင်ရာတာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းခဲ့ပြီးဖြစ်ပါတယ်လက်နက်ကြီးတွေပြေခတ်မှုအတွက်ကယားပြည်နယ်အစိုးရကနေဒေသခံစစ်ပတ်အာဏာပိုင်တွေနဲ့ညှိနှိုင်းမှုအခြေအနေကိုတော့လွန်ကော်မြို့မှာရှိတဲ့ကရင်နီတိုးတက်ရေးပါတီရဲ့စီးပွားရေးဌာနတာဝန်ခံဦးတန်နီယာကအခုလိုပြောပါတယ
်ဟုတ်ကဲ့ရင်းနေကတော့ဒီနိုင်ပြီတဲ့အထိတ်ဆုံးလည်းနေကြည့်ကြည့်ခမဲဆိုတာကတကပြင်လာတယ်ဒီလိုအုပ်ချုပ်ရေးကလူထုနဲ့ညှိနှိုင်းတယ်နောက်လူထုလူမညာမျိုးသူရှာတယ်ဒါဒီနယ်စော်ရက်ချက်တွေဆိုတယ်လေစီနေတယ်တယ်လေစီမဲဟိုလည်းမျိုးပဲပြောလို့ခုဒီနေ့ကလူထုကိုပြေးခေါ်နေတယ
်ဒီနယ်ဆိုရဖွဲ့တဲ့အနေနဲ့ဒီမောဆုမြို့နယ်ဒေါရမကြီးယွာကတည်ရခံသူကိုလက်နေကြည့်စမ်းသပ်လေးကြည့်ပြေခတ်မှုကိစ္စရတွေအတွက်ဒီကနေ့မှတွေ့ဆုံဆွေးနွေးညှိနှိုင်းနေတယ်လို့လဲဦးတန်နီယာကပြောပါတယ် Tilu Lenaji Pikamuna Patabido, Janavorilla Sangayani Machayakere, Kayapinene Kana Male, Pine Wunijogani, Pidurinine, Soy Mumichijapu, Piosu Kerelule, Lagomu, Murati Mugazi, Wacho Partyway, Ujo Suga, Kulu Piovare.
The most of the Lenaji Pisamugano.
ဒီစကားနဲ့ထိုင်လာနေတဲ့နေသားကြောင့်ဆွေရပေါ်နေဒီစစ်တပ်ရဲ့ကောင်းနိုင်ငံရဲ့ဘုနာဒီပြည်သားနဲ့ချက်လာမှုရှိအောင်ပြည်သားတို့ရောက်ဒီဆွေကြီးတွေကတော့အဲ့ဒါဒီတရားပြည်နယ်နေကောင်းကြီးချုပ်ပါနေဒီလူတွေစိတ်ကူးပါမှုရှိဖို့ပေါ့အဲ့ဒါပြောဆိုခဲ့တယ်ဒီညနေမှုဖြစ်စဉ်အချိန်လေးကိုသိရှိဖို့ပြည်နယ်ဝန်ကြီးချုပ်အပါဝင်ပြည်နယ်ဆိုရရုံးကိုဆက်သွယ်မေးမြန်းဖို့ကြိ ချမှုအပေါ်ဒေသခံတွေကြားလာမှုရှိနေပြီးပြည်ခမှုကိုရပ်တန့်မှုဒေသခံ300ကျော်ကနေကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။လက်နက်ကြီးဆန္ဒပစ်ကွင်းကနေမပောက်ကွဲသေးတဲ့ကြီးစံတွေအများပြားကျန်ရှိနေပြီးဒေသခံတွေရဲ့လျာချမ်းမြေနဲ့နှိစတာကြောင့်ကြောက်လန့်နေရတဲ့အခြေအနေမှာရှိတယ်လို့လဲဒေသခံတွေကပြောပါတယ်။ဒီလိုလက်နက်ကြီးပြည်ခမှုပေါ် KMPP ခေါ်ကရင်နီမျိုးရာတိုးတက်ရေးပါတီအနေနဲ့ဇန်နဝါရီလ9ရက်နေ့မှာပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကိုကန့်ကွက်စာပေးပို့ထားပေမဲ့လည်းဒီကနေ့အထိတော့အကြောင်းပြန်တာမျိုးမရှိဘူးလို့ကရင်နီမျိုးရာတိုးတက်ရေးပါတီသွေးမှုတဲ့ဦးအောင်ဆန်းမြစ်ကအခုလိုပြောပါတယ်
ဒီလိုလာတဲ့ကတော့တခင်းစင်းမနောအတွက်ကိုကြောင်းကြပြီးပါပြီဆိုတဲ့ဟာလောက်ပဲလာသေးတယ်တကယ်တကယ်ကိုသူတို့ဒီအောင်ကနေတည်းကအဖြစ်ပေးမှုကတတိကျတဲ့အဖြစ်ပေးမှုမရှိသေးဘူး
။ဒီလက်နက်ကြီးတင်နန်းချောင်းကို2008ခုနှစ်ကတည်းကစတင်တည်ဆောက်ခဲ့ပြီးဒေသခံတွေရဲ့လေယာချမ်းမြေအေက3500ကျော်ကိုသိမ်းယူခဲ့ပြီးနေပါတဲ့ရော်ကြီးပေးဆောင်ခဲ့ပြီးမဲ့ဒေသခံအများစုကရော်ကြီးကိုလက်မခံဘဲကန့်ကွက်ဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်။လေယာမြေသိမ်းဆည်းခဲ့မှုနဲ့ပတ်သက်ပြီးတော့ KMPP ခေါ်ကရင်နီမျိုးရပါတီနဲ့ပြည်ထောင်စုငင်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီတို့နဲ့ပြည်ထောင်စုစစ်ဆွေးနွေးခဲ့စဉ်ကတင်ပြချက်ပေါ်အစိုးရစစ်တပ်ဘက်ကနေဧက800ပြန်လည်ပေးအပ်ခဲ့ပေမဲ့ဧက2900ကျော်ကိုစစ်တပ်ပိုင်မြေဖြစ်သိမ်းဆည်းထားတယ်လို့ KMPP ဘက်ကပြောပါတယ်။ဒီမော့ဆိုမြို့နယ်မှာမြန်မာစစ်တပ်ကနေဖွင့်လှစ်ထားတဲ့လက်နက်ကြီးတင်နန်းချောင်းကိုဖျက်သိမ်းဖို့အတွက် KMPP အနေနဲ့နိုင်ငံတော်အစိုးရကိုအကြိမ်ကြိမ်တောင်းဆိုခဲ့တယ်လို့လည်းကရင်နီမျိုးရာတိုးတက်ရေးပါတီသူဦးမှုတဲ့ဦးအောင်ဆန်းမြစ်ကပြောပါတယ်ခင်ဗျာ။
တော်ရရှိမှာခင်ဗျမြန်မာနိုင်ငံရဲ့နိုင်ငံရေးထိပ်သီးဆွေးနွေးပွဲဟာတွစ်ဆုံပြီးလိုက်တိုင်းသဘောတူညီမှုပေါ်ထွက်မလာပဲမကျေနပ်မှုတွေသာပုံမှုပေါ်ထွက်လာနေပါတယ်ဒီတွစ်ဆုံမှုတွေကိုတိုင်းပြည်အတွက်အမှန်တကယ်အကျိုးစီးရဲ့အပြုသဘောဆောင်တဲ့ရလဒ်တွေပေါ်ထွက်လာအောင်ဘယ်လိုပြုလုပ်ကြမလဲဘယ်လိုဆောင်ရွက်ကြမလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေးလှမ်းအစည်းအဝေးမှာဆွေးနွေးကြအောင်ပါတော်ရရှိမှာခင်ဗျပါဝင်ဆွေးနွေးလိုတဲ့တော်ရရှိနေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023255994 fax number 2023255992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပို့ပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
VOA American အတန်ရဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးဖို့ထမံဖိတ်ခေါ်ပါရရှင်။ခုရနိုင်ငံတကာသတင်းဆောင်မအလဲပါ။တမန်တော်မိုဟာမက်ပုံကိုရုတ်ပြောင်ဆွဲခဲ့တဲ့ကာတွန်းဆရာတွေကိုအကြမ်းဖက်တပ်ဖြတ်ခဲ့တဲ့ကိစ္စဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဘာသာတရားအပေါ်စော်ကားမှုဆိုတဲ့ကွာဟမှုကြားအငင်းခုန်ဖြစ်စေတဲ့အကြောင်းအရာဖြစ်လာစေခဲ့ပါတယ်။ဒါဟာအနောက်နိုင်ငံတွေနဲ့မွတ်စလင်နိုင်ငံတွေအကြားကွဲလွဲမှုကိုမိမောင်းထိုးပြလိုက်တာလည်းဖြစ်ပါတယ်။ VOA သတင်းထောက် Jerome Solovekovsky ရဲ့သတင်းလွှာကိုကိုညာဝင်းအောင်ကပြောပြပါမယ
်။ပြင်သစ်ကတိုက်ခတ်ခံရသူတွေအတွက်ဝါရှင်တန်ဒီစီမှာကျင်းပတဲ့စုတောင်းပွဲတစ်ခုမှာဂျူးလူမျိုးတွေရဲ့အတုပအခမ်းအနားကစုတောင်းတဲ့တွေပါပြင်သစ်တမန်ကြီးဂျာအာဟိုကသတင်းသမားတွေနဲ့ဂျူးလူမျိုးတွေတစ်ချိန်တည်းအသက်ခံရတာဟာတိုက်ဆိုင်မှုတစ်ခုမဟုတ်ဘူးလို့ဆိုပါတယ
် When you attack democracy, when you attack enlightenment, when you attack pluralism, unfortunately the first victims
အခုလိုဒီမိုကရေစီကိုတိုက်ခိုက်တာအမြင့်ကျယ်မှုကိုတိုက်ခိုက်တာဘာသာတရားကွဲပြားမှုကိုလက်မခံတိုက်ခိုက်ခြင်းမှာဘာကြောင့်များဂျူးတွေနဲ့တင်သမားတွေကပထမဦးဆုံးတရက်ခံဖြစ်ရတာလဲဗျာ
အမေရိကန်တွေကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုလက်ခံထားတဲ့အဆိုအုံတော့အကြမ်းဖက်သမားတွေရဲ့ပြင်သစ်တိုက်ခိုက်မှုကဥရောပမှာဂျူးစန့်ကျင်ရေးရှိနေတယ်ဆိုတာအမေရိကန်ဂျူးတွေကိုသတိပေးလိုက်တယ်လို့ဖြစ်စေပါတယ် တမန်တော်မိုဟာမက်ကိုလောင်ပြောင်တဲ့ကာတွန်းပုံတွေမဆွဲဖို့တားမြစ်ကြတဲ့ဥရောပရောက်မူဆလင်တွေရဲ့အတန်ကျေလောင်ခဲ့ပြီးနောက်ပိုင်းအခုလိုဖြစ်လာတဲ့တိုက်ခိုက်မှုအတွင်းမူဆလင်ရဲတဦးလည်းတည်ဆုံသွားခဲ့ရပါတယ်ဒေးဗစ်ဖရိုင်မန်ဟာအတည်ရပြတ်မှုစန့်ကျင်ရေးအဖွဲ့ကဖြစ်ပြီးအမေရိကန်ဥပဒေအကျိုးဆောင်အဖွဲ့နဲ့လက်တွဲလှုပ်ဆောင်နေသူဖြစ်ပါတယ်ပြင်သစ်မှာလိုဂျူးစန့်ကျင်ရေးကာကွယ်တဲ့ဥပဒေတရားပြဋ္ဌာန်းဖို့မလိုလားသူလည်းဖြစ်ပါတယ်
expression is something that is enriching us as a
ပုံဖော်ပြောဆိုမှုတွေကလူအဖွဲ့အစည်းကိုအားကောင်းစေပါတယ်ဘလောက်ပဲရုပ်ဆိုးလို့နဲ့ပုံဖော်ပြောဆိုမှုမျိုးဖြစ်နေပါစေဗျာ
တပတ်မှလည်းမွတ်စလင်တွေပေါ်ဝေဖန်ပြောဆိုနိုင်တဲ့အခွင့်အရေးတရားပြည်သူတွေမှာရှိတယ်လို့သူကဆိုပါတယ
် in a world in which people's sensitivities are very great you know rubbing salt in their wounds or rubbing their
ဆက်စပ်တီမကန်ဖြစ်တဲ့သူတွေကသူတို့အနာပေါ်ထုတ်ကြတဲ့အခါအရန်ပောက်ကွဲရပါတယ်ဒါမျိုးကဖြစ်နေကြပါကျွန်တော်တို့ကအဲ့လိုလူမျိုးတွေကိုဒီထက်ပိုနားလည်အောင်ကြိုးစားရအောင်မလား
ဟာရစ်စတာရင်ဟာမွတ်စလင်ပြည်သူရေးရာကောင်စီကဖြစ်ပြီးအစ္စလာမ်မုန်းနှီးမှုပပျောက်ရေးလှုပ်ဆောင်နေသူဖြစ်ပါတယ
် Although we don't have any laws that prohibit newspapers from reprinting the cartoons we've seen
ဥပဒေနဲ့တားမြစ်ထားတာမျိုးမရှိပေမဲ့လည်းရင်းနှုံးကဆိုရင်ဥရောပသတင်းစာတွေမှာထည့်ခဲ့တဲ့ကာတွန်းကိုအမေရိကန်သတင်းစာတွေကပြန်ပြီးတော့သုံးတာမျိုးမရှိခဲ့ပါဘူး
အစ္စလာမ်ဘာသာပေါ်စော်ကားမှုကိုဥပဒေနဲ့တားမြစ်ဖို့ကအလုံးမဖြစ်ဘူးလို့သူကဆိုပါတယ
် In places like Pakistan, in Indonesia, in Egypt, when we have government which has laws against blasphemy
Pakistan, Indonesia, Egypt စတဲ့မွတ်စလင်နိုင်ငံတွေမှာဘာသာရေးစော်ကားမှုပေါ်အပြစ်ပေးတဲ့ဥပဒေတွေပြဋ္ဌာန်းထားတယ်ဆိုတော့ကနိုင်ငံရေးရွေချက်တွေကြောင့်မှာအဲ့ဒါကလူနည်းစုဘာသာဝင်တွေပေါ်ဖိနှိပ်ဖို့သာဖြစ်ပါတယ်
မုန်တရားကြောင့်တစကံဖြစ်ခဲ့ရသူတွေရှိသလိုအခုလဲမုန်တီးစိတ်ကြောင့်ချင်းချောက်မှုတွေရှိနေရသေးပါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတာနဲ့ဘာသာတရားအလေးမြတ်ထားမှုကိုမစော်ကားရဘူးဆိုတဲ့အယူအဆနှစ်ခုမှာတပတ်ပတ်ကပုံမှန်နဲ့ဆိုပြီးနောက်ထပ်သဘောကွဲလွဲမှုတွေအနောက်ကဘာနဲ့မွတ်စလင်နိုင်ငံတွေကြားမှာထပ်မဖြစ်စေဖို့အများကမျှော်လင့်နေကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပါရှင် VOA ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ည9:00နာရီမှာထုတ်လွှင့်မဲ့ညပိုင်းစီစဉ်တွေမှာတော့ဘလော့ဂါရီပြောသည်။မတူရာလေးတွေနဲ့တရိုက်လေးလိုင်းကိုနားဆင်ကြရမှာပါအခုနားဆင်နေကြတဲ့စနေနေ့ညနေပဲ VOA စီစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်ညနေပိုင်းစီစဉ်အဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုမဆုမြတ်မုံကတလက်အကျညာပေးပါအောင်ရှင်
ဥရောပနိုင်ငံတချို့မှာအကြမ်းဖက်မှုလုပ်မယ်လို့မတင်ကားသူတွေကိုရှာဖွေဖမ်းဆီးနေတယ်မှာပဲအစ္စလာမ်အစွန်းရောက်မှုနဲ့အစွန်းရောက်အကြမ်းဖက်မှုတွေကိုပူးပေါင်းတိုက်ဖြတ်သွားမယ်လို့အမေရိကန်နဲ့ဗြိတိန်နိုင်ငံတွေကပြောကြားခဲ့ပါတယ်။ဘယ်လ်ဂျီယမ်၊ပြင်သစ်၊ဂျာမနီနဲ့အိုင်ယာလန်နိုင်ငံတွေမှာအကြမ်းဖက်သမားအဖြစ်မတင်ကားသူတွေကိုလိုက်လံရှာဖွေနေကြပြီးတော့စုစုပေါင်း24ယောက်ထက်မနည်းကိုလည်းဖမ်းဆီးထားပါတယ်။ဘယ်လ်ဂျီယမ်နိုင်ငံမှာတော့ဒီအကြမ်းဖက်အန္တရာယ်ကိုဒုတိယအမြင့်ဆုံးအဖြစ်တိုးမြှင့်ထားသလိုလမ်းတွေပေါ်မှာဒီလုံခြုံရေးအတွက်စစ်သားတွေကိုဖြန့်ချထားပါတယ်။ဂျန်နဲ့ဥရောပနိုင်ငံတွေမှာလည်းလုံခြုံရေးတတိအနေအထားရှိနေကြပါတယ်။အရှိအလေပိုင်းမှာစစ်သေးကြွအဖွဲ့တွေနဲ့တွားရောက်တိုက်ခိုက်ပြီးတော့ဥရောပကိုပြန်လာကြတဲ့အစ္စလာမ်အစွန်းရောက်တွေရဲ့တိုက်ခိုက်မှုအန္တရာယ်တွေရှိနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေလည်းပိုပြီးတော့မြင့်မားနေပါတယ်။အရှိအလေပိုင်းဒေသမှာတော့စည်ရေးမဟုတ်တဲ့အကူအညီတွေအတွက်ကိုဒေါ်လာ 1.5 ဘီလီယံထောက်ပံ့မယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကတိပြုခဲ့ပါတယ်။အရှိလေပိုင်းဒေသကိုဒီ6ရက်ကြာခရီးစတင်ချိန်မှာပဲ Islamic State စစ်သွေးကြွတွေရဲ့တိုက်ခိုက်မှုဒဏ်ခံရတဲ့နိုင်ငံတွေမှာစစ်ရေးမဟုတ်တဲ့ထောက်ပံ့မှုအဖြစ်ဒေါ်လာတန်း200ပေးမယ်ဆိုတာကိုလည်း Egypt နိုင်ငံ Cairo မြို့တော်ကိုရောက်ချိန်မှာကတိပေးခဲ့ပါတယ်။ Iraq နဲ့ Syria နိုင်ငံတွေကဒုက္ခသည်တွေကိုလက်ခံထားတဲ့နိုင်ငံတွေမှာလည်းအခြေခံအဆောက်အုံနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးမယ်လို့ဂျပန်ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာရောက်နေတဲ့ပုံရဟန်းမင်းကြီး Francis ကတော့ဒီနိုင်ငံအရှေ့ပိုင်းကဟာယာမုံတိုင်းထံအကြီးအကျယ်ခံထားရတဲ့တက်ကလပါမြို့ကိုသွားရောက်ခဲ့ပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မုံကကြီးညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့ Engineer ကတော့ Justin Twitch ဖြစ်ပါတယ်။ VOA American တိုင်းရဲ့တင်းငွေနဲ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နိုင်ခွဲနဲ့9နိုင်ထိ9နိုင်ခွဲအထိလိုင်းဒိုမီတာ2430ရိုးကနေဖိုင်းယူနာဆင်နိုင်ပါတယ်ရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေ။ကျမအနန်းလောပ
This program has come to you from the Voice of America, Washington.